မနေ့ကတော့ NLD ပါတီနဲ့ပေါ့နော်ချစ်ဆက်ရှင်မျိုးဆက်ငင်းချင်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းကပူးတွဲကြေညာချက်ထုတ်ပြန်လိုက်တယ်ပေါ့ NLD ပါတီနဲ့ဒီ88ကြားမှာပေါ့နော်တခြားလူတွေယူဆတယ်လို့ပွဲသွားတာမရှိဘူးလို့သူတို့ကြေညာချက်ထုတ်ပြန်တယ်အဲ့ဒါဆိုရင်ဘာဖြစ်လို့ကြေညာချက်ထုတ်ပြန်ရတာလဲရှင
်ဆိုတော့ကျွန်တော်တို့စလှုပ်လာကလေးကဟိုလူပုဂ္ဂိုလ်တဦးတယောက်အဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားအတွက်မဟုတ်ဘဲနဲ့နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ UDP ဆောင်ရွက်ခဲ့ကြတာဒါမဲ့2015ရွေးကောက်ပွဲဆိုတာလေကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြောင်းလဲအတွက်အရေးပါတဲ့အချို့အကွေဖြစ်တော့လူမှုရဲ့ရွေးကောက်ပွဲအပေါ်မှာနှိုးကြားတက်ကြွမှုတွေကိုကျွန်တော်တို့ကတိုးတက်လာအောင်ဒီမဲဆင်းစစ်တာတွေကစပြီးတော့မဲမတမာမှုတွေစောင့်ကြည့်တာကိုယ်တိုင်မှန်မှန်ကန်ကန်ရွေးချယ်ဖို့အဲ့ဒါတွေကိုကျွန်တော်တို့ကဒီပူးတွဲကြေညာချက်ထုတ်တဲ့သဘောပါဆိုတော့ကျွန်တော်တို့ပူးတွဲကြေညာချက်ထုတ်တဲ့နေရာမှာလည်းပဲကျွန်တော်တို့ကတော့ဒီတနိုင်ငံလုံးရဲ့အရေးကိုအယုံဆိုင်တာဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောကျွန်တော်တို့တိုင်းရင်းသားအင်အားစုတွေပါအားလုံးဒါပူးပေါင်းဆောင်ရွက်ရမယ်ဖြစ်စဉ်ဆိုတာကိုကျွန်တော်တို့ကမိမောင်းထိုးပြတာပ
ါကိုယ်စလေလောင်းရွေးချယ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာပြောနေကြအပြောအများဆုံးကိစ္စအရောပေါ့နော်ဒီ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကိုယ်စလေကလောင်းတယောက်ပဲပါသွားပြီးတော့ဟိုမှာဥက္ကကိုကြီးတို့လူတကယ်ကိုပါတင်ပါထိုက်တဲ့လူတွေမပါတဲ့အပေါ်မှာဝေဖန်နေကြတာပေါ့နော
်
ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကကိုကြီးအနေနဲ့ဘာတွေပြောချင်ပါသလဲရှင်
ဟိုကျွန်တော်ကတော့နိုင်ငံရေးဆိုတာတနိုင်ငံလုံးရဲ့အရေးပေါ့နော်အဲ့ဒါကိုပဲအဓိကအာရုံစိုက်ဆဲခြင်းနဲ့နောင်လာနောက်သားတွေကျွန်တော်တို့နောက်မျိုးဆက်တွေနိုင်ငံရေးဆိုတာဘလို့ဆိုတာမျိုးကိုသူတို့လေ့လာနိုင်ဖို့အတူယူနိုင်ဖို့အတွက်ကျွန်တော်တို့နမူနာကောင်းတွေပဲကျွန်တော်တို့ပေးခဲ့ခြင်းနဲ့ဒါကြောင့်မို့လို့လေကျွန်တော်ကိုယ်စားလှယ်တောင်းဖြစ်ဖို့စူးစမ်းရတယ်ဆိုတာလေနိုင်ငံအကျိုးစီးပွားကိုဆောင်ရွက်ခြင်းနဲ့ဥတည်ခြင်းနဲ့ပဲစူးစမ်းခဲ့တာအခုလည်းပဲနိုင်ငံအတွက်ဒါအရေးပါတဲ့အချိုးအကွေ့တစ်ခုဖြစ်တဲ့အချိန်မှာဒီအင်အားစုတွေကြားထဲမှာအတူပူးတွဲဆောင်ရွက်နိုင်တယ်ဆိုတာကိုပြည်သူတွေသိစေချင်တယ်။မဟုတ်ရင်ပြည်သူတွေကြားထဲမှာဒုလောဒုလောနဲ့ကိုယ်အင်အားစုတွေအားနေရုပ်ရော်သွားမှာပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကစိုးချိန်တဲ့အတွက်ကြောင့်လည်းပူးတွဲချင်တာချက်ကိုကျွန်တော်တို့ထုတ်တော့
ပါ။88မျိုးဆက်ပေါ့နော်။ညီငယ်ကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းအနေနဲ့ကဒီရွေးကောက်ပွဲကိုဘယ်အခန်းကဏ္ဍကနေပါဝင်မှုရှိသလဲရှင်။
ဆိုတော့ကျွန်တော်တို့ကအရင်အရင်လဲကျွန်တော်တို့ချင်ညာချက်တွေထုတ်ထားပြီးသားဆိုတော့ဒီမိုကရေစီအင်အားစုများတိုင်းရင်းသားအင်အားစုများကိုကျွန်တော်တို့ကဝန်းရံသွားမယ်ဒီရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားကိုယ်စားလှယ်တွေလည်းကျွန်တော်တို့ကတော်တော်များများပါလာစေခြင်းနဲ့ကိုစားပြုစေခြင်းနဲ့အထူးသဖြင့်တော့တိုင်းရင်းသားတန်းတူညီမျှရေးဒီမိုကရေစီရေးကိုစင်စဲမပြတ်ကျွန်တော်တို့နဲ့လက်တွဲဆောင်ရွက်လာခဲ့တဲ့တိုင်းရင်းသားကောင်းဆောင်တွေအဖွဲ့အစည်းတွေကျွန်တော်ပါစေခြင်းနဲ့ပြည်မမှာဆိုလို့ရှိရင်လည်းပဲဒီတိုင်းရင်းသားအဖွဲ့အစည်းတွေလိုပဲဒီမိုကရေစီလှုပ်ရှားမှုတစ်ချောင်းလုံးမှာအင်တိုင်းအားတိုက်တကယ်ကိုကျွန်တော်တို့ယုံကြည်စိတ်ချရလောက်တဲ့တစ္ဆာရှိတဲ့အရေးချင်းရှိတဲ့ရဲဘော်တွေကိုလွတ်တော်တွေကိုကျွန်တော်ပါလာစေခြင်းနဲ့အဲ့တော့ဒီဒီမိုကရေစီအင်အားစုများတိုင်းရင်းသားအင်အားစုများအောင်နိုင်ရေးအတွက်ကိုတော့ကျွန်တော်တို့ကဒါဝန်းရံသွားမှာပါ
အဲ့တော့လေဒီမိုကရေစီဘက်တော်သားဆိုတဲ့အတုံးလုံးတုံသွားတာပေါ့နော်ပါတီကိုရည်ညွှန်းတာလားဘယ်လိုလူမျိုးတွေကိုဘယ်လိုပုံစံမျိုးနဲ့ဝိုင်းရံပေးမှလဲရှင
်ဟိုအဓိကကတော့ပါတီဆိုလို့ရှိရင်လေကျွန်တော်တို့ပြည်သူတွေကြားထဲမှာတော်တော်များများကဖြတ်သန်းမှုအရဘယ်ပါတီတွေဟာကိုယ်တွေအတွက်ဘလောက်စွန့်လွတ်အနေနဲ့ခံခဲ့ရတယ်ဆိုတော့သိထားပြီးသားပေါ့ပါတီလဲကြိုက်လူလဲကြိုက်ဆိုရင်တော့အကောင်းဆုံးပေါ့အဲ့လိုနေရာမျိုးတွေမှာတော့ကျွန်တော်တို့ကငင်းချက်ထုတ်เสียမရှိဘူးပေါ့အဲ့တော့တချို့နေရာတွေမှာကြတော့ပါတီတစ်ခုတည်းအနေနဲ့မဟုတ်ဘဲနဲ့အခြားတတိပုဂ္ဂလပဲဖြစ်ဖြစ်အဖွဲ့အစည်းတွေထဲမှာဟိုလွတ်တော်ထဲမှာပါရင်ထိထိရောက်ဆောင်ရွက်နိုင်မဲ့ပုံကူမျိုးတွေပေါ့အဲ့လိုပုံကူမျိုးတွေဆိုရင်လဲဒီပါတီတစ်ခုတည်းကဖြစ်ချင်မှာဖြစ်မယ်အဲ့လိုလူမျိုးတွေလဲကျွန်တော်တို့ကလွတ်တော်ထဲရောက်စေချင်တယ်အဓိကကလွတ်တော်ထဲမှာကျွန်တော်တို့အင်အားစုတွေကမြန်မြန်ဆိုင်ဆိုင်ကြီးပေါ့တက်တက်ကြွကြွနဲ့ဟလာမိခွန်းနေမေးမယ်အဆိုးတွေတင်မယ်ဥပဒေတွေပြုတ်မယ်ညင်းညခုံညဆွေးနွေးမယ်ဆိုတဲ့အသက်ဝင်တဲ့လွှတ်တော်ကြီးကျွန်တော်ဖြစ်လာစေချင်တာဟိုချဲချဲပြန့်ပြန့်အမြင်နဲ့လက်တွဲဆောင်ရွက်နိုင်မယ့်ပုံကိုယ်တွေအားလုံးလွှတ်တော်ထဲမှာကျွန်တော်ပါသွားစေချင်တယ်
ခုလိုဖြည့်ချပေးတဲ့အတွက် RF ရဲ့ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျွန်တော်ကျေးဇူးတင်ပါတယ်